လက်စတိုင်းနိုင်ငံဖြစ်ယက်တီနိုင်ငံကိုအသိမှတ်ပြုကြောင်းကြေညာခဲ့တဲ့အိုင်ယာလန်၊နော်ဝေးနဲ့စပိန်နိုင်ငံတွေကိုရှုံချကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဗုဒ္ဓဟူးနေ့ကပြောပြီးဒီလုပ်ရဟာဟာမတ်စ်အဖွဲ့အပေါ်အကြမ်းဖက်မှုစုချင်းမြင့်လိုက်တာပဲလို့ဝေဖန်လိုက်ပါတယ်။ပါလက်စတိုင်းနိုင်ငံဟာအကြမ်းဖက်နိုင်ငံဖြစ်လာလိမ့်မယ်လို့သူကစွပ်စွဲပါတယ်။အော်တိုဘာ9ရက်ဖြစ်စဉ်လို့အစုလိုက်အပြုတ်လိုက်တပ်ဖြတ်မှုတွေကိုထက်ခါလုပ်ဖို့ကြိုးစားမှာဖြစ်ပြီးဒါကိုအစ္စရေးအနေနဲ့လက်ခံနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အိုင်ယာလန်၊နော်ဝေးနဲ့စပိန်နိုင်ငံတွေကဂါဇာကမ်းမြောင်မှာဖြစ်နေတဲ့အစ္စရေးဟာမတ်စ်စပွဲကိုညှို့ဆို့ပြီးဒေတာရင်းထာဝရငြိမ်းချမ်းရေးအတွက်နှစ်ပြည်တော်မူဝါဒနဲ့အပြေရှားဖို့လိုအပ်ကြောင်းနဲ့ပါလက်စတိုင်းနိုင်ငံအဖြစ်အသိမှတ်ပြုကြောင်းဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါ။ပါလက်စတိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးရီယက်မန်ဆော့ကတော့ဒါဟာအံ့ဩစရာကောင်းတဲ့အခိုက်အတန့်ပါပဲလို့ပြောပြီးဒီဥရောပနိုင်ငံတွေအတိုင်းနောက်ထပ်နိုင်ငံတွေလိုက်လုဖို့မျှော်လင့်တယ်လို့ဆိုပါတယ်။ American သမရအင်ပီရိုရဲ့ထုတ်ပြန်ချက်ထဲမှာတော့သမ္မတဂျိုးဘိုင်ဒန်အနေနဲ့နှစ်ပြည်တော်မူဝါဒကိုအခိုင်အမာထောက်ခံသူဖြစ်ပေမဲ့ဒီမူဝါဒကိုတစ်ဖက်သက်အတိမတ်ပြုတာမျိုးမဟုတ်ဘဲသက်ဆိုင်တဲ့နိုင်ငံကြားဓာတ်ရိုက်ညှိနှိုင်းမှုတွေကတဆင့်သာပါလက်စတိုင်းနိုင်ငံအကောင့်ထဲပေါ်ဖို့ယုံကြည်ထားကြောင်းထုတ်ပြန်ထားပါတယ်ညာ။